င်ဝန်ညနေခင်းမှတော်တာရှိများရှင်2019ခုနှစ်ဇူလိုင်လ3ရက်အင်္ဂါနေ့ညနေခင်းဗီဒီယိုစီစဉ်တွေကိုမင်းကန်ပြာစုမြို့တော်ဝါရှိတန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိဖိုင်းဒိုမီတာ19.25ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်စမအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
စမသင်ကြီးထိုက်ပါရှင်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေအပေါ်စွန့်ရင်ချက်တွေထွက်ပေါ်နေချိန်မှာပဲအမေရိကန်နိုင်ငံသားဝင်ကြီးမြောက်ကိုရီးယားနိုင်ငံကိုဒီသတင်းပတ်ထည့်တွားရောက်ဖို့ရှိနေပါတယ်။ရိုဟင်ဂျာပြည်ပခန့်ကြီးလေရေးအတွက်နိုင်ငံရေးအရာဖြည့်ရှင်းချက်လိုအပ်တယ်လို့ ICRC အကြီးအကဲကပြောဆိုပါတယ်။မလေးရှားဝင်ကြီးချုပ်ဟောင်းနာဂျက်ရဇက်ကိုတော့ဒီကနေ့ဖမ်းဆီးလိုက်ပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေအတွက်သောတာရှင်နေနာဆင်ကြားမယ်ဒီမှာကြားပြီနဲ့အတွင်းဗိုလ်ချုပ်ဂျေယုံစိုက်ထူသွားမယ်အပေါ်ကင်းနေဖွဲ့စည်းတွေကနေပြီးတော့ဒီနေ့မနက်မှာကန့်ကွက်ဆန္ဒဖော်ထုတ်ရမှာပြည်နယ်ရဲတပ်ဖွဲ့ကနေတားဆီးပိတ်မှုတွေပြုလုပ်ခဲ့တာကြောင့်တပိတ်ကနောက်ကျောင်းပြန်လည်လာတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
အဲဒီကတော့ညီနိုင်တယ်ညီနိုင်လို့ညတော့ကျွန်တော်တို့ဆက်သွားပြောတော့အဲ့ဒါလက်မခံရင်ကျွန်တော်တို့ဆက်ချက်ပြကြတာပါဗျာကျွန်တော်တဲကတော့
စနဖော်ထုတ်ကော်မတီခေါင်းဆောင်ခွန်တော်မဆာခုလိုပြောတာကိုမကြခင်မှာပြည်သူနာဆင်ကြဖို့ရှိပါတယ်ဒါပြင်မြောက်ကိုရီးယားနျူကလ িয়ার ဆွတ်လွှဲရေးအတွက်တွားရောက်မဲ့အမေရိကန်နိုင်ငံသားဝင်ကြီးရဲ့မြောက်ကိုရီးယားခီးစဉ်အကြောင်းနောက်ထိုင်းကူထဲမှာပိတ်မိနေတဲ့ကလေးတွေနဲ့နှီးပြကိုအပြင်ကိုခေါ်ထုတ်ဖို့ကြိုးစားမှုအပေါ်မြန်မာတချို့ရဲ့မှတ်ချက်စာရတွေအပြင်အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းကအပိုင်းနှစ်ကိုလည်းဒီညနေမှာတင်ဆက်သွားဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တဲရောက်တဲ့တဲ့နေကိုမတ်တကြီးထန်တဲ့ကိုအောင်တို့ကကြီးညာပေးပါလိမ့်မယ
်။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စခန်းတွေကိုဖျက်သိမ်းရေးထက်မြင့်တင်ဆောင်ရွက်လာမယ့်အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးဆွေးနွေးပြောဆိုမှုတွေကအဆင်ပြေနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုလည်းဒီသတင်းပတ်ထံမှာပဲမျိုးတော်ပြုံရန်ကိုတတိယအကြိမ်ခီးစဉ်အဖြစ်နဲ့တွားရောက်ဖို့ရှိနေပါတယ်။အမေရိကန်ဘူထောင်လိုင်းရဲ့အေဂျင်စီ CIA အကြီးအကဲဖြစ်တဲ့ဒီနှစ်အစောပိုင်းမှာမြောက်ကိုရီးယားကိုစပြီးတွားခဲ့တဲ့နိုင်ငံသားဝင်ကြီးပွန်ပီယိုကလာမယ့်ဂျာတာပရင်းနေ့ကနေစနေနေ့အထိမြောက်ကိုရီးယားခီးစဉ်ကိုစီစဉ်ထားတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကိုရီးယားနှစ်နိုင်ငံကြားဆင့်မဲ့ဆုံးမှာဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံမကြီးဆောင်ကင်းနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကြားဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်ထွက်ပေါ်လာတာပါအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့စင်ကာပူကထိပ်သီးဆွေးနွေးပွဲနောက်ပိုင်းနှစ်နိုင်ငံတာဝန်ရှိသူတွေကြားပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကတွေ့ဆုံမှုနဲ့ပတ်သက်ပြီးအင်ပီရိုပြောခွင့်ရာဆာရာဆန်ဒါစ်ကတွေ့ဆုံဆွေးနွေးမှုတွေအဆင်ပြေတဲ့အကြောင်းတိုးတက်မှုတွေကိုဆက်ပြီးဖော်ဆောင်နေတဲ့အကြောင်း VOA ကိုဖြေကြားခဲ့ပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားတို့ကသူ့ရဲ့နျူကလ িয়ার နဲ့တာဝန်ပြည့်ဒုံးကျည်အစီအစဉ်တွေကိုတိုးတက်အောင်ဆက်ပြီးလုပ်နေတယ်ဆိုတော့အမေရိကန်ထောက်လှမ်းရေးအရာရှိတွေဂျိုရူးကရိုက်ယူထားတဲ့ဓာတ်ပုံတွေနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ကိုတော့အင်ဂျီရောပြောခွင့်ရကညှင်းဆိုထားပါတယ်ရှင်
WTO ကမ္ဘာကုန်ရေးအဖွဲ့ကြီးကိုလက်လောမှာအတိုက်ခံလှုပ်ဆန်းခြင်းမှမဟုတ်ပေမဲ့အမေရိကန်ပေါ်မမျှမတဆက်ဆံလာရင်တော့တခုခုတုံ့ပြန်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးပြောလိုက်ပါတယ်။နယ်သာလန်ဝန်ကြီးချုပ်နဲ့အတူသတင်းတောက်တွေနဲ့တွေ့ဆုံရမှာဂျနီဗာအခြေစိုက် WTO အဖွဲ့ကြီးအနေနဲ့အမေရိကန်ဖို့တစ်ဖက်ဆောင်းလင်းဆက်ဆံမှုတွေရှိနေပြီးကုန်သွယ်ရမှာလဲအရှုံးဘက်ကသာရှိနေစေမယ့်အနေအထားမျိုးရအောင်ဖန်တီးခဲ့တယ်လို့ပြောဆိုပါတယ်။ဒီတော့တွင် WTO အဖွဲ့ကြီးရဲ့စီးမင်းပေါင်းအပြင်ဘက်ကနေဒီ Trump အနေနဲ့ကုန်သွယ်ကွန်နှုံးတာတိုးစီချက်ခွင့်ပြုပေးတဲ့ဥပဒေကြမ်းကိုပြဋ္ဌာန်းဖို့ကြိုးပမ်းနေတယ်ဆိုတဲ့သတင်းပေါ်အင်ဂျီရောကညင်းဆိုပါတယ်ဒီဥပဒေပြဋ္ဌာန်းနိုင်မယ်ဆိုရင်နိုင်ငံတွေအကြကုန်သွယ်ရမှာစီးမင်းစည်းကမ်းတွေနဲ့ထိန်းချုပ်ထားတဲ့နိုင်ငံတကာအဖွဲ့အစည်းကြီး WTO ရဲ့မူဝါဒတွေအတိုင်းအမေရိကန်အနေနဲ့အတိအကျလိုက်နာစရာမလိုတော့ဘဲလိုသလိုဆောင်ရွက်နိုင်မှာပါအင်ဂျီရောပြောခွင့်ရဆရာဟက်ကဘီဆန်နာစကတော့အမေရိကန်ဟာ WTO ကနေနှုတ်ထွက်မယ်လို့ပြောဆိုနေတာဟာမမှန်ကြောင်းပြောရတယ်။ဒါပေမဲ့လည်း WTO ရဲ့လုတ်ကင်ဆောင်ရွက်ပုံတချို့ကိုတော့သမ္မတကတင့်တော်မှုရှိတယ်လို့မထင်ကြောင်းပြောဆိုပါရခင်ဗျာ
။ American တရားရုံးချုပ်တရားသူကြီးနေရာအတွက်ရထားတဲ့လေးစားပွဲပုဂ္ဂိုလ်လေးဦးနဲ့တွေ့ဆုံခဲ့ကြောင်း American သမ္မတ Donald Trump ကပြောဆိုပြီးအနားယူတော်မဲ့ American တရားရုံးချုပ်တရားသူကြီး Anthony Kennedy ရဲ့နေရာမှာအစားထိုးခံထားရေးအမည်စင်းတင်သွင်းမဲ့ပုဂ္ဂိုလ်တဦးကိုဇူလိုင်လ9ရက်နေ့မှာကြီးညာမယ်လို့သမ္မတကပြောဆိုလိုက်ပါတယ်။တနင်္လာနေ့တုန်းကသူတွေ့ဆုံသူတွေဟာပညာရပ်ပိုင်းဆိုင်ရာနဲ့တခြားနီလန်းတိုင်းမှာမတူကွဲပြားမှုပေါင်းစုံရှိတဲ့တိတ်ကိုထူးချွန်ပြောင်မြောက်သူတွေဖြစ်ကြတယ်လို့သမ္မတထရန့်ကသတင်းတောက်တွေကိုမနေ့တုန်းကပြောပါတယ်။ရွေးချယ်ဖို့စဉ်းစားနေသူတဦးချင်းနဲ့45မိနစ်လောက်စီကြာအောင်သမ္မတထရန့်ကတွေ့ဆုံပြောဆိုခဲ့တာလို့လဲအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကတနင်္လာနေ့တုန်းကပြောပါတယ်။ အဲ့ဒီလူတွေဘယ်သူတွေဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့အမေရိကန်အခြေခံဥပဒေကိုထိမ့်သိမ်းဆောင်ရှောက်မဲ့သူမှန်ကန်တဲ့ဉာဏ်ပညာနဲ့မှန်ကန်တဲ့ဇယိုက်လက္ခဏာရှိသူကိုသမ္မတထရန့်ကရှာနေတာလို့ဆန်ဒါစ်ကပြောပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်ရထားစင်းနဲ့မှာတော့အမျိုးသမီးနှစ်ဦးလည်းပါဝင်တယ်လို့သမ္မတထရန့်ကပြောဆိုထားပါတယ်ရှင်။
2015ခုနှစ်မှာအီရန်နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးတဲ့အီရန်ရဲ့အနောက်အင်အားကြီးနိုင်ငံ၄နိုင်ငံကခေါင်းဆောင်တွေတောက်ကြနေမှာတွေ့ဆုံဆွေးနွေးကြမှာပါ။အမေရိကန်ပြည်အောင်စုကဒီသဘောတူညီချက်စာချုပ်ကနေနှုတ်ထွက်သွားပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးကြတာပါ။အီရန်နိုင်ငံသားရေးဝန်ကြီးမမ်ဘော့ဂျာဗစ်ဇာရီဖာ၊ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံသားရေးဝန်ကြီးတွေနဲ့ဗီယက်နမ်မှာတွေ့ဆုံမှာဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှာကြေညာပါတယ်အီရန်သမ္မတဟက်ဆန်ရူဟာနီကလည်းဆွစ်ဇာလန်နဲ့ဩစတြီးယားနိုင်ငံတွေကိုဒီသတင်းပတ်တင်သွားရောက်ပြီးအီရန်နဲ့အနောက်နိုင်ငံတွေကြားရရှိခဲ့တဲ့သဘောတူညီချက်ဆက်လက်ထိန်းသိမ်းသွားနိုင်အောင်တန်တမာရေးအရာကြိုးပမ်းသွားမှာပါအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေဖျက်သိမ်းရင်အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးမယ်ဆိုပြီးဒီသဘောတူညီချက်မှာထည့်သွင်းချုပ်ဆိုထားခဲ့တာပါအခုလက်ရှိသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်မယ့်အစီအစဉ်တစ်ခုလာမယ့်ရက်တွေအတွင်းဥရောပသမဂ္ဂအနေနဲ့ထုတ်ပြန်သွားမယ်လို့လည်းသမ္မတရူဟာနီကမျှော်လင့်ထားတာပါ။လွန်ခဲ့တဲ့မေလကအီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေသမ္မတဒေါ်နယ်ထရမ့်နှုတ်ထွက်ခဲ့ပေမဲ့လည်းချန်နယ်နိုင်ငံတွေကတော့ဒီသဘောတူညီချက်အတိုင်းဆက်လက်ရပ်တည်ခဲ့တယ်လို့အမေရိကန်ရဲ့ဒီဆုံးဖြတ်ချက်အပေါ်လဲအကြီးအကျယ်စိတ်ပျက်ခဲ့ကြတယ်လို့ပြောဆိုပါရခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1068 MHz ဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လည်ပြနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာကလူသားချင်းစာနာထောက်ထားမှုအကူအညီတစ်ခုတည်းနဲ့ဖြေရှင်းနိုင်မှာမဟုတ်ဘဲအားလုံးပါဝင်တဲ့နိုင်ငံရေးအရာဖြေရှင်းချက်တွေလိုအပ်တယ်လို့နိုင်ငံတကာချက်ချင်းဒီအသင်း ICRC အကြီးအကဲကပြောဆိုလိုက်ပါတယ်ရှခိုင်ပြည်နယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွေ့ရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ဓာကာမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပ
ါ I think it's a long reconciliation process humanitarian work cannot be responsible to be the chief reconciler we have to
ပြန်လည်ရင်ကြားစီရေးရှိလုပ်ငန်းစဉ်ကြီးပါပြန်လည်ရင်ကြားစီရေးမှာလူသားချင်းစာနာထောက်ကူမှုလုပ်ငန်းတွေကဥဆောင်တာဝန်ယူဖို့မဖြစ်နိုင်ပါဘူး။အထိပ္ပယ်ပြီးွားတဲ့နိုင်ငံရေးအရာတာဝန်ယူမဲ့ခေါင်းဆောင်မှုလိုအပ်ပါတယ်။လူမှုအတိုင်းဝိုင်းတွေကြားပြန်လည်တည်မြဲရေးအတွက်ဆောင်ရွက်ဖို့အခိုင်အမာပိုင်းဖြတ်လုပ်ကိုင်ဖို့မြန်မာအစိုးရအဖွဲ့မှနိုင်ငံရေးအရာတာဝန်ယူရမယ့်ကိစ္စလို့ယူဆပါတယ်လို့ ICRC အကြီးအကဲကပြောဆိုခဲ့တာပါ။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်အရေးလိုပြည်ပခန့်ကြီးကိုကူညီထောက်ပံ့ရေးဆိုတာမှဘယ်တော့မှပြည်စုံမှုရှိမှာမဟုတ်တဲ့အကြောင်းနဲ့အကူအညီတွေပို့တိုးဖို့ကိုလည်းသူ့အနေနဲ့ပြောဆိုခဲ့ပြီးဖြစ်ကြောင်း ICRC အကြီးအကဲကထပ်လောင်းပြောဆိုပါတယ်ဒုက္ခသည်တွေဌာနပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်သားသဘောတူထားပေမဲ့လုပ်ငန်းတွေမဆနိုင်သေးပါဘူးမြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရေးကိစ္စကိုလည်းနိုင်ငံသားဥပဒေအရသာဆောင်ရွက်ရမယ်လို့ယတိပြတ်ပြောဆိုထားတာဖြစ်ပါတယ်
ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နယ်ကသဘာဝကြောက်လန့်မှုတစ်ခုတည်းကိုဝင်သွားပြီးတော့ပျောက်ဆုံးနေခဲ့တဲ့လူငယ်ပေါ်လုံးအသင်းဝင်ဆယ်နှစ်ဦးနဲ့နှီးပြတအူးကိုကိုယ့်ရဲ့အကြမ်းအသက်ရှင်ရဲ့ပြန်ရှာတွေ့လိုက်ပြီးအခုခါမှသူတို့ကိုကိုကန်ဆွမ်းအားမြင့်တက်စေတဲ့ jewelry စီးပွားတွေပေးထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသူတို့အားလုံးဘယ်တော့ဒီကူရဲကနေပြန်ထွက်လာနိုင်မလဲဆိုတာတော့မသေချာသေးဘူးလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်အသက်17နှစ်ကနေ16နှစ်ကြာရှိတဲ့ဘောလုံးသမားတွေနဲ့အသက်အစိတ်အရွယ်ဘောလုံးနီးပြားကိုထမ်းမွန်ကူတဲ့ကရေလွတ်နေတဲ့ကုန်းပိုင်းငယ်လေးတစ်ခုပေါ်မှာထိုင်းရေတဲ့အထူးတပ်ဖွဲ့ကပြန်တွေ့ခဲ့တာပါသူတို့ကိုပြန်ကဲထုတ်နိုင်ဖို့နီးလန်းနေတဲ့မှာအထူးရင်ငုတ်ညနေဖုန်းတွေတုံးရမယ်ရင်ငုတ်တင်နှံပေးဖို့ကိုလည်းစဉ်းစားနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အသက်ရှူကိရိယာတွေနဲ့ရင်ငုတ်နိုင်တဲ့ညနေဖုန်းတွေတုံးပြီးထွက်လာနိုင်ပေမဲ့တင်နှံပေးပြီးလေ့ကျင့်ဖို့တော့လိုတယ်လို့ချင်းရိုင်းမြို့တော်ဝန်နော်ရန်ဆက်ဥဆိုတနာခွန်ကပြောပါတယ်ကလေးအလုံးကျဉ်းကျဉ်းမှမှရှိရလို့လဲမြို့တော်ဝန်ကပြောပါတယ်ဂူရဲဝင်ရောက်ပြီးဇွန်လ23ရက်နေ့ကလေးကပျောက်ဆုံးနေတဲ့ဘောလုံးအသင်းကိုရှာဖွေကယ်ဆယ်တဲ့လုပ်ငန်းမှာပါဝင်ကူညီခဲ့ကြတဲ့အမေရိကန်ဩစတြေးလျတရုတ်နဲ့ဗြိတိန်နိုင်ငံကကျွမ်းကျင်သူတွေကိုကျေးဇူးတင်ကြောင်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်ကလည်းပြောကြားခဲ့ပါတယ်ခင်ဗျာ
မလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးကဒေါ်လာတန်းနဲ့တန်းထောင်နဲ့ချီပါဝင်ပတ်သက်တဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်းနာဂျက်ရာဇတ်ကိုဖမ်းဆီးလိုက်ပါတယ်။မလေးရှားနိုင်ငံရဲ့အချင်းပြတ်ချဆမှုတိုက်ဖြတ်ရေးကော်မရှင်အရာရှိတွေကနာဂျက်ရာဇတ်ကိုဒီကနေ့သူ့နေအိမ်မှာပဲဖမ်းဆီးလိုက်တာဖြစ်တယ်လို့သတင်းရှင်းမြစ်တွေကပြောဆိုကြပါတယ်ရှင
်။မတ်တကြီးထိုင်တဲ့ကောင်လို့ကတင်းနေကိုကြီးညာပြခဲ့ကြတာပါ။ခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။ရင်းဆုံးတော့ဒီမြောက်ကိုရီးယားနျူကလ িয়ার ဆွလွင်ရေးအတွက်အမေရိကန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်ကြောင်းကိုတင်ဆက်ပေးကြပါမယ်။ကိုရီးယားကျွမ်းဆက်မှာနျူကလ িয়ার ဖြတ်သိမ်းကိစ္စကိုဆက်ပြီးတော့ဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာအခုလာမယ့်ကြာသပတေးမှာမြောက်ကိုရီးယားနိုင်ငံကိုသွားရောက်ဖို့ရှိနေတယ်လို့တရုတ်အိမ်ပြည်တော်ရောနိုင်ငံသားရေးဌာနကပါကြေညာထားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားဂျွန်လ၁၂ရက်နေ့တုန်းကစင်ကာပူထိပ်သီးဆွေးနွေးပွဲအပြီးသွားရောက်မယ့်အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ view သတင်းတော့စတတီစာဟုတ်ပေးပို့ရတဲ့သတင်းကိုတော့ကိုသားညုံကပြပြပေးပါလိမ့်မယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်အန်အနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းကိစ္စနဲ့ပတ်သက်ပြီးတော့အလေးနဲ့ရှိနေတယ်လို့ယုံကြည်တဲ့ကြောင်းကောင်းဆောင်သူရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲပြီးမှပဲသမ္မတထရမ့်ကပြောခဲ့ပါတယ်။ဒါပေမဲ့လို့လည်းမြောက်ကိုရီးယားဟာနျူကလ িয়ার ထုတ်လုပ်ရေးလုပ်ငန်းတွေကိုတချို့နေရာတွေမှာတိုးချဲ့လုပ်နေပြီးတော့တစ်ဖက်မှာအမေရိကန်ကိုလှည့်စားထားတယ်လို့အမေရိကန်ထောက်လိုင်းအရာရှိတွေကိုကိုးကားထားတဲ့သတင်းချို့မကြာခင်ကထွက်လာပါတယ်။ဂျရုတက်ပုံထောက်ထားတွေကနျူကလ িয়ার နဲ့ဒေါ်လာနဲ့ထုတ်လုပ်ရေးတွေတိုးချဲ့လုပ်ဆောင်နေတယ်လို့ Heritage Foundation ကကိုရီးယားရေးကြွမ်းကျင်သူလည်းဖြစ်CIA နဲ့စစ်ဖက်ထောက်လိုင်းမှပါလောက်ကင်ခဲ့ဘူးရဲ့ Bruce Klinger ကပြောပါတယ
် We're seeing from satellite imagery upgrades or expansions of the nuclear
ဆက်ရုံတွေဒုံးလက်နဲ့ထုတ်လုပ်တဲ့ဆက်ရုံတွေထပ်မံတိုးချဲ့ထားတာကိုဂျိုရုတပ်ပုံတွေကညီနေရပါတယ်ယုံပြောင်းပါတယ်မဟုတ်ဘဲတခြားလျှို့ဝှက်နေရာတွေမှာလည်းဒုံးလက်နဲ့ပစ္စည်းထုတ်လုပ်မှုတွေတိုးလုပ်နေတယ်လို့ထောက်လိုင်းစီရင်ခံစာတွေမှာလည်းဖော်ပြနေပါတယ်
ဒီသတင်းတွေနဲ့ပတ်သက်လို့တော့သမ္မတအိမ်ပြည်တော်ရဲ့ပြောခွင့်ရသူ Sarah Huckabee Sanders ကတော့တစုံတရာမှတ်ချက်ပေးဖို့ညင်းပါတယ
် We are going to confirm or deny any intelligence reports. What I can tell you is that we're continuing to make progress.
ဒီသတင်းတွေနဲ့ပတ်သက်လို့အတိအကျကဒါမှမဟုတ်ညင်းဆိုတာလုံးမမဟုတ်ပါဘူး။ကျွန်မပြောနိုင်တာကတော့အခြေအနေတွေတိုးတက်အောင်ကျွန်မတို့လုပ်နေပါတယ်ဆိုတာပါပဲ။ American တာအမတ်ကြီး Kim အနေနဲ့လည်းမြေယုံကမြောက်ကိုရီးယားကိုယ်စားလှယ်တွေနဲ့တွေ့ခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးပွန်ပေယိုကလည်းလာမယ့်သတင်းပတ်ထဲကျရင်မြောက်ကိုရီးယားကိုသွားမှာပါမြောက်ကိုရီးယားနဲ့ဆက်ပြီးတော့ဆွေးနွေးသွားမှာပ
ါအကဲခတ်ချို့ကတော့မြောက်ကိုရီးယားနဲ့သဘောတူညီချက်တွေပြတ်ခဲ့ဘူးတာကိုထောက်ပြပြီးတော့မြောက်ကိုရီးယားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုတော့အလျှော့ပေးမှာမဟုတ်ဘူးလို့တက်ဆနေပါတယ်မြောက်ကိုရီးယားအနေနဲ့ဒီတစ်ချိန်မှာလည်းအရင်လိုမျိုးလှည့်ဖြားကောင်းလှည့်ဖြားနိုင်ပြီမဲ့မျှော်လင့်ချက်တော့ရှိပါသေးတယ်လို့ Heritage Foundation ရဲ့သုတေသီ Bruce Klinger ကပြောပါတယ်
What the US needs to do is learn from the mistakes of the past.
ရေကနေနေကတော့အရင်ကအမှားတွေကိုသင်ခန်းစာယူပြီးတော့သဘောတူညီချက်နောက်တစ်ကြိမ်ပြတ်သွားတာမျိုးခွင့်မပြုဖို့လိုပါတယ်။အခုရထားတဲ့သဘောတူညီချက်ကလည်းတိုးတောင်းပြီးအတိတ်ပဲမျိုးကောက်လို့ရပါတယ်။အရင်ကဆိုဗီယက်နဲ့ကြားခဲ့တဲ့လက်နက်ထိန်းချုပ်ရေးသဘောတူညီချက်လိုအသေးစိတ်တောင်မပါပါဘူး
။မြောက်ကိုရီးယားဘက်ကပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့မြောက်ကိုရီးယားနျူကလ িয়ার ဖြတ်သိမ်းရေးကိုတစ်နှစ်အတွင်းမှာလုပ်မယ့်အစီအစဉ်တည်းကအမေရိကန်ဘက်မှရှိထားပြီလို့မျိုးသားလူမျိုးအကြံပေးဂျွန်ဘော်ဒန်ကတနုနေနေ့ကရုပ်တံတွေ့ဆုံခန်းတစ်ခုမှာပြောခဲ့ပါတယ်။အဲဒီအစီအစဉ်ထဲမှာဒီမြောက်ကိုရီးယားရဲ့ဓာတုလက်နက်ဇီဝလက်နက်နျူကလ িয়ার အစီအစဉ်ဒုံးလက်နက်စက်ရုံတွေကိုအသေးစိတ်ဖော်ပြဖို့ရှိတယ်လို့လည်းဂျွန်ဘော်ဒန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ကုသညွန်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုထာမှာတော့ဒီကြားပြည်နယ်မှာဗိုလ်ချုပ်ကြီးရုပ်ဆိုင်ထူမဲ့ရေးကန့်ကွက်ကြတဲ့အကြောင်းကိုတင်ဆက်ပေးစီပါတယ်။ဘူဂျောဆန်ဂျေယုတ်ဆိုင်ထူမဲ့ကြားပြည်နယ်ဆူရရဲ့အစီအစဉ်ကို KNL လူမျိုးဖွဲ့စည်းကနေပြီးတော့ဒီကနေ့မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရကနေပြီးတော့တက်ဆိုင်ရာရဲတပ်ဖွဲ့ကနေတားဆီးပိတ်ပင်ခံခဲ့ရပါတယ်။ဘူဂျောဆန်ဟာပြည်မရဲ့လွတ်လပ်ရေးဖခင်တဦးဖြစ်ပေမဲ့လည်းပြည်နယ်နဲ့တက်ဆိုင်မှုမရှိတဲ့အတွက်ကန့်ကွက်တာဖြစ်တဲ့အကြောင်းဆန္ဒဖော်ထုတ်ခေါင်းဆောင်တွေကပြောပါတယ်။တိုင်းဒါဒေသတွင်းဘူဂျောဂျေယုတ်ထူဆိုင်ထူရေးမှာ NLD ပါတီအတွင်းမှာလည်းသဘောထားကွဲလွန်မှုတွေရှိနေပါတယ်။ထိုင်းချီဆိုင် View မြန်မာဝိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
ကရပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကြေးရုပ်ထုစိုက်ထူသွားမဲ့ပုံမှာကရင်နေဖွဲ့စည်းတွေကနေဒီကနေ့မနက်မှာကန့်ကွက်ဆန္ဒပေါ်ထုတ်ရမှာပြည်နယ်ရဲသားဖွဲ့တွေကနေစားစီးပိတ်ပင်မှုတွေပြုလုပ်ခဲ့လို့သပိတ်နောက်ကျောင်းပြန်လှည့်လာရတယ်လို့ဆန္ဒပေါ်ထုတ်ကော်မတီခေါင်းဆောင်ခွန်သောမတ်ကအခုလိုပြောပါတယ
်။ဘုံကလည်းညှိနှိုင်းတယ်ညှိနှိုင်းလို့မရတော့ကျွန်တော်တို့တက်သွားတယ်ပြောတော့အဲ့လက်ခံရင်းနဲ့ကျွန်တော်တို့ဖိတ်ကက်ကြည့်ကြတာဗျာကျွန်တော်တက်တော့တိဆောင်ကြည့်တူရောအချုပ်ကိုကားထက်ထားလိုက်တယ်နောက်ရသားတူဦးကိုနောက်ပြန်ပါဝင်နေတယ်ဒါတည်းအောင်လက်ထိတ်ထားတာရှိတယ်ဒါပေမဲ့ဖြစ်ချင်းပါပဲကျွန်တော်တို့ထိုင်တဲ့ဘက်ညှိနှိုင်းလိုက်တယ်ကျတိကျလေးပြပါလေဗျာ
ဆန္ဒဖော်ထုတ်သူလူတစ်ထောင်ခန့်ဟာလိုက်ကော်မြို့နယ်နိုင်ရင်စင်စုံမှတ်ကနေလှုပ်တော်ရှိကဟစ်တိုင်စီသွားတန်တတ်နိုင်ရဖို့ပြည်နယ်ထောင်ခန့်အလို့မှာရဲတပ်ဘွဲကနေပိတ်ပင်စားစီးခဲ့တာပါ ဒီနယ်ဆိုရအစီအစဉ်နဲ့ဗိုလ်ချုပ်အောင်ဆန်းကျေးရွှေသူစိုက်ထူသွားမဲ့အစီအစဉ်ကန့်ကွက်ရတဲ့အကြောင်းကိုတော့ဆန္ဒပေါ်ထုတ်ကော်မတီကောင်ဆောင်ခွန်တော်မတ်ကအခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းဆိုတာကဒီမရဲ့လူလိုက်ပတ်စင်တင်ပဲဖြစ်တယ်ကျွန်တော်ဒီနယ်နဲ့တက်ဆိုင်မှုရှိတဲ့တွေ့ကျွန်တော်တို့ကဒီဒီနယ်တဲကိုပြည့်ရထူထားဖို့အတွက်ကျွန်တော်တို့လက်မခံတဲ့အဓိကအထက်ကအဲ့တဲ့ဖြစ်ပါတယ
်ဒရိုက်ကွန်မြို့ဂျီရုပန်းချာမှာဆန္ဒပေါ်ထုတ်ခွင့်အတွက်တက်ဆိုင်ရာကိုကြောင်းကြားသပြီးသားလို့ခွန်တော်မတ်ကပြောပါတယ်ကြရပြည်နယ်တွင်လွတ်လပ်ရေးဖက်ခင်ပူကျုံအောင်ဆန်းကြည်ယုတ်သူသားရှိတဲ့ကြောင့်မဆဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကမြင်ရှိနေတာပါ။
တော်တော်ကိုရုပ်ထုထားတာပဲလေ။ပူကျုံများဆိုတော့တိုက်ပြည်သူတွေရအောင်လို့ကတော့ရုပ်ထုထုတ်ထားတာပဲလေ
။ပူကျုံယုတ်သူစိုက်သူရေးမှာကြရပြည်နယ် NLD ပါတီအတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေပါတယ်။ပူကျုံအောင်ဆန်းကြည်ယုတ်သားရှိရေးကြောင့်အမြင်ကွဲလွဲမှုတွေရှိနေတဲ့အပေါ်ညှိနှိုင်းတိုင်ပင်တဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်စီသူကပြောပါတယ
်။ဒီကလေးကလည်းပူကျုံကောက်ကွက်တယ်ဆရာကပူကျုံကိုကြည့်လို့ခဲ့တဲ့လူတွေပဲ၊လေးစားတဲ့လူတွေကျွန်တော်တို့တောင်းရင်တော့အာဇာနည်ရကြလေပြိမနိုင်ခဲ့ရင်ကျွန်တော်တို့ကြားမှာလေချက်ပြအရင်များတယ်အဲဒီကြားထဲမှာဘုချို့အောင်ဆန်းရဲ့ကြားလို့အာဇာနည်ရကြလို့ကျွန်တော်ကစံပါခွင့်မရတဲ့ချိန်မှာဒီကလေးတွေကပါဝင်ခဲ့တယ်ဒီလိုလူတို့ရဲ့ဒီနေ့ပါလေဆရာနားလေပေးပါဒီဒီအကြောင်းမတူရင်တော့မဟုတ်ပါနဲ့ဘုတော်ရဲ့ငိုးလေကျွန်တော်ရှိစီချင်တယ်ဒီလိုလုပ်တဲ့လေဆရာကျွန်တော်အစိုးရနဲ့တကယ်လူကြီးနဲ့ကိုဆင်းရဲစီချင်တယ
်ဒီနယ်ဆိုရအနေနဲ့ဘုချုပ်ကျေးဇူးသားရှိဖို့လိုလားနေတယ်လို့ဘီနီလူဖွဲ့စည်းတွေအနေနဲ့ကတော့တမိုင်းကြောင်းရပတ်သက်မှုမရှိတဲ့ရုပ်စုသားရှိမှုတွေကန့်ကွက်နေခဲ့ကြတာပါပြည်ပြည်နယ်လွယ်ကော်မြို့နယ်ကလူထုပန်းချံမှာဗိုလ်ချုပ်ဆန်းကျေးရုပ်စိုက်ထူသားကြီးမတ်စီစဉ်ကိုရပ်တန့်ပေးဖို့ပြည်နယ်တွင်လူထုအသင်းဖွဲ့တွေကနေပြည်နယ်ဆိုရကိုဇွန်လ18ရက်နေ့ကအိတ်ဖွဲ့တဆောင်ပေးပို့ခဲ့ပေမဲ့လည်းပြည်နယ်ဆိုရအနေနဲ့ဆက်လက်လှုပ်ဆောင်သွားမယ့်အခြေအနေမှာရှိနေပါတယ်။နိုင်ငံရေးလှိလသူဒေါက်တာရံမျိုးသိန်းအနေနဲ့ကတော့တိုင်းရင်းသားဒေသတွင်ဗိုလ်ချုပ်ဆန်းရုပ်ထုသားရှိမှုကိုရပ်တန့်ဖို့လိုကြောင်းထောက်ပြထားပါတယ
်။ဒီဒေသခံတိုင်းရင်းသားတွေအနေနဲ့ပေါ့လေဗိုလ်ချုပ်ဆန်းပေါ်မှာလေးစားတယ်စံပိုးထားတယ်အမင်းနဲ့ဘူချောင်းဆန်ရုပ်ထုဓာပြီးထားတဲ့ကိစ္စအပေါ်မှာတော့သဘောမတူဘူးဘဝင်မကြဘူးဆိုတာပေါ်လွင်နေပါတယ်ဒီလိုတော့လူရမျိုးတွေကိုအကြောင်းပြုပြီးတော့ဒီတိုင်းရင်းသားတွေအချားမှာစီးလုံးညီညွတ်မှုရော်ရဲလာမယ်တွေးကွဲလာမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကြီးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့မြင်ပါတယ်တော့အဲ့ဒီလိုဖြစ်စဉ်တွေဟာချက်ဆုံးသွားတဲ့ဘူချောင်းဆန်ရဲ့ပုံရိပ်ကိုလည်းပဲအကြီးအကျယ်နိုင်တာမို့လို့တော်ပြည်တော်စုအစိုးရအနေနဲ့เนาะတော့နိုင်ငံတော်သမ္မတအနေနဲ့သက်ဆိုင်ရာပြည်내အစိုးရတွေကိုပြည်တိုင်းပူးပေါင်းဆောင်ရွက်ပြီးတော့အမြန်ဆုံးတားမြစ်ဖို့လိုအပ်တယ်လို့မြင်ပါတယ
်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနိုင်ငံပြည်내လိုက်ဗိုလ်ချုပ်ဆန်းရုပ်ထုသားရှိမှုဟာပုံမှန်များပြားလာသလိုတိုင်းနိုင်ငံပြည်내တွင်မှာဗိုလ်ချုပ်ရုပ်ထုသားရှိမှုကြောင့် NLD ပါတီနဲ့တိုင်းဒေသဒေသခံတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကန့်ကွက်မှုတွေရှိနေခဲ့ပါတယ်ပြည်ကနေသုံးကလည်းကချင်ပြည်နယ်ညကြီးနားမြို့တွင်ဗိုလ်ချုပ်အောင်ဆန်းရုပ်ထုသားရှိမှုကိုကချင်ဒေသခံတွေကကန့်ကွက်ခဲ့ကြသလိုမွန်ပြည်နယ်တွင်ညကူးသရားကိုဗိုလ်ချုပ်အောင်ဆန်းသရားအမည်သတ်မှတ်မှုအပေါ်ဒေသခံမွန်ကရင်ပိုးတိုင်းသားတွေကလည်းကန့်ကွက်မှုတွေနဲ့ကြုံခဲ့ရပါတယ်ခင်ဗျာ
တို့ရစီပါခင်ဗျာပြည်တော်စုညဉ့်ညဉ့်ညီလာခံ27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်17ရက်ကစလို့ငါရကြာနေပြည်တော်မှာကျင်းပမယ်လို့အစိုးရကကြေညာထားပါတယ်အချင်းချင်းရက်ရွှေဆိုင်ပြီးမှကျင်းပပြည်တော်မယ်ညီလာခံနဲ့အနာဂတ်ငင်းငန်းရေးအလားအလာတွေပေါ်တောရရှင်ကြီးရဲ့အမြင်တွေကိုဇူလိုင်လ3ရက်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးမိမိတို့ကိုပြန်လည်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကကျေးဇူးပါတယ်ခင်ဗျာ
။သောတာရှင်နေနေနဲ့ဒီနေ့ည9နာရီအစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ခုထာမှာဒီထိုင်းကူထဲမှာပြေးမိနေတဲ့ကလေးတွေနဲ့နှီးပြကိုအပြင်ကိုခေါ်ထုတ်ဖို့ကြိုးစားနေမှုအကြောင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနယ်စပ်နဲ့တိုက်ပြီးမဝေးတဲ့ထိုင်းနိုင်ငံချင်းရိုင်ခရိုင်တွေကကြောက်ကူထဲမှာဆယ်ရက်ကြာပိတ်ပျောက်ဆုံးခဲ့တဲ့ဒီထိုင်းကျောင်းသားဘောလုံးသမားလူငယ်၁၂ယောက်နဲ့သူတို့ရဲ့နှီးပြဆရာတယောက်ကိုရှာဖွေတွေ့ရှိခဲ့တဲ့ဖြစ်စဉ်တရက်လုံးကိုမြန်မာနိုင်ငံဆွေးရတဲ့လူတို့အတွက်အားကြအတူယူမိတယ်ဆိုပြီးတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတချို့ကမှတ်ချက်ပေးကြပါတယ်။ထိုင်းဆွေးရအနေနဲ့ထိုင်းပြည်ရဲ့ရေတက်တက်မလို့တာမကနိုင်ငံတကာရဲ့ကျွမ်းကျင်မှုကူညီတွေကိုလက်ခံကြိုဆိုပြီးတော့ပျောက်ဆုံးနေတဲ့သူတွေကိုကယ်ဆယ်ရေးအလေးထားလှူဆောင်မှုတွေမြန်မာနိုင်ငံကလည်းနမူနာယူသင့်တယ်ဆိုပြီး ော်လည်းပြောဆိုနေကြပါတယ်။ထိုင်းပြည်ဆိုင်ဖီရီမြန်မာဝိုင်းတင်တော့မိမကတင်ဆက်ထားပါတယ်ရှင်
။ဇွန်လ23ရက်နေ့ကနေ10ရက်ကြာတဲ့အထိလှိုင်ကူထဲမှာပျောက်ဆုံးနေတဲ့ကလေးတွေအတွက်သဘာဝဘေးတွေကိုအန်တုပြီးထိုင်းရနာပိုင်းတွေကကယ်ဆယ်ရေးတွေကိုအစောဆုံးစူးစမ်းခဲ့တာကြောင့်ဇူလိုင်လ2ရက်နေ့ညမှာကလေးတွေကိုအသက်ရှင်ရနေပြန်ရှာဖွေတွေ့သွားခဲ့ပါတယ်။ဒီအတွက်မြန်မာပြည်သားတွေကတော့ထပ်တူဝမ်းမြောက်မိပေမဲ့မြန်မာပြည်နဲ့နှိုင်းယှဉ်ပြီးတန်မျိုးသမီးတို့ကဆိုပါတယ်
။သူကသူတို့ထိုင်းနိုင်ငံမှာကြတော့သူတို့ကဒီကလေးတွေကိုတံပိုးထားတဲ့အတွက်ငွေကုန်တာလည်းသူတို့မပြောဘူး၊ရှင်ကုန်တာလည်းမပြောဘူး၊အလုပ်ချုပ်တာတွေလည်းသူတို့မပြောတာမကြားဘူးပေါ့နော်။ကလေးတွေကိုသူတို့ကတံပိုးထားတာပေါ့။အဲဆိုင်ကျက်တကအနာတိုင်းသားပြီမဲ့ဘာဖြစ်ဆိုလို့ရှိရင်ဒီဒီလိုလူတို့အရင်နဲ့ကြားလို့ချင်းအေးကျွန်တော်တို့ကဒီလိုဆောင်ရွက်နေပါတယ်ကျွန်တော်တို့ကဒီလိုမျိုးလုပ်ပေးနေပါတယ်တဲ့သူတို့ကဟိုဒါလေဒီလိုမျိုးပြောမလဲချစ်တမ်းတင်ပြီးလဲသူတို့မပြောပြောတာဆိုတာမတွေ့ဘူးမြန်မာပြည်ရဆိုလို့ချင်းပြောကြမှာပဲလေငါတို့စစ်သားတွေကဒီလူတို့အတွက်လုပ်နေတယ်ကလေးတွေအတွက်ငွေကုန်ကြီးကြခံပြီးလုပ်နေပါတယ်ဗာညာမြန်မာပြည်မှာဆိုပြောမှာပဲလေ
ထိုင်းနိုင်ငံဟာသူ့တိုင်းပြည်ကလူမှုအတွက်ကယ်ဆယ်ဖို့ဤပညာတွေလိုအပ်တဲ့အခါမှာလဲနိုင်ငံတကာကိုချက်ချင်းအကူအညီတောင်းခဲ့တာကြောင့်မြန်မာပြည်မှာသိမ့်ချီတည်ခဲ့ရတဲ့နာခင်ဖုံတိုင်းတန်ခံခဲ့ရတဲ့အဖြစ်နဲ့ကြွားချခဲ့တယ်လို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ဦးကျော်ချက်ကဆိုပါတယ
်တို့ကဤပညာမပြည့်စုံတဲ့အပေါ်မှာဒါတို့ရဲ့အားနည်းတဲ့အပေါ်မှာတို့ကဒီတိုင်းဟိုခုနပြောလို့ပါဗျာမာနမခံဘူးပေါ့ဗျာလောကတဲ့နိုင်ငံမျိုးအကူအညီတောင်းတာလို့ပါလို့အဲ့လိုမျိုးတွေလောက်တယ်လည်းပြည့်လို့ဟိုတတော်ဆိုလည်းတတော်မှတကယ်ကိုဒီတတော်တော့တဘာပဝင်နေတဲ့ပတ်သက်ပြီးကြောက်ကြတဲ့လူတွေကိုယ်တိုင်ဟာတော့ဟိုဥဆောင်ပြီးလောက်လာတာတွေ့ရဲနောက်တစ်ခါကျေလည်ကြီးကြည့်မယ်ဆိုလို့ရှိရင်တကယ်တက်ကြွမျိုးတကယ်ကိုကြံ့ကျင်တဲ့လူပါတွေ့ရပေါ့ဒါပေမဲ့ကျွန်တော်နိုင်ငံနဲ့နိုင်ရှင်တွေကိုပြောရရင်တော့ပြောရင်တော့အများကြီးပေါ့ဆိုတာဟိုအကုန်လုံးနဲ့တစ်ကမ္ဘာလုံးနဲ့ပြပါလေကကျွန်တော်တို့ဒီနာကင်မှာလူပေါင်း300ကျော်ဖြစ်စေဆိုလို့ရှိရင
်နေဇက်ကကုံတဲ့တူကတော့ထိုင်းနိုင်ငံဟာလူသားချင်းစာနာမှုတွေကိုဦးစားပေးတာဟာကျေနပ်စရာကောင်းတယ်လို့ဆိုပါတယ်
ထိုင်းနိုင်ငံရဲ့သုဆောင်မှုကတော့ကလေးတွေမပြုတ်ကြရအစီအစဉ်ရောလက်ရှိအဖြစ်ပြီးနောက်ပိုင်းဟာတော့သူရဲ့လုဆောင်တဲ့စာလာတော့စာအပူဇော်မယ်အားရကျင်းမှုကောင်းတယ်ပေါ့နော
်ထိုင်းကလေးတွေနဲ့ပတ်သက်လို့မြန်မာပြည်ရင်းကလူအတော်များများကလည်းစိုးရိမ်ပူပန်မှုတွေရှိကြပြီးဆူတောင်းပေးတာတွေကိုတတ်နိုင်သမျှလုပ်ပေးကြပါတယ်တချို့တိုင်းရင်းသားမျိုးနွယ်စုတွေကဆိုရင်လည်းသူတို့ရိုးရာအလိုက်ဆူတောင်းမှုတွေလုပ်ပေးခဲ့ကြတာပါကလေးတွေရဲ့နောက်ဆုံးအခြေအနေကတော့လက်ရှိအဲ့ဒီတောက်လှန်ကူထဲမှာပဲရှိနေပြီးအနီးကရေတက်ကတပ်ဖွဲ့ဝင်တွေစစ်တပ်သားတွေရဲ့ကျန်းမာရေးဆိုင်ရာလူမှုရေးဆိုင်ရာအထောက်အပံ့ပေးတာတွေကိုရရှိနေပြီဖြစ်ပါတယ်။လောလောဆယ်ကလေးတွေကိုတည်ထုတ်ဖို့ကတော့ကူထဲမှာရေတွေကျန်နေသေးတဲ့အတွက်ရေတွေကိုစုထုတ်နိုင်ဖို့နဲ့ကူလန်းကျောင်းထဲကိုဝင်နေတဲ့ရေကြောတွေကိုပိတ်ဆို့ဟန်တားတာတွေဆက်လုပ်ပြီးမှသာသူတို့အပြင်ကိုရောက်နိုင်မယ်ဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်။လက်ရှိမှာတော့ကလေးတွေအင်အားချိနေနေတာကလွယ်ရင်စစောဘာကျမ်းမာရေးအခြေအနေဆိုးတာမရှိခဲ့ဘူးလို့လည်းဆိုပါတယ်။ဒါပေမဲ့ကယ်ဆယ်ရေးတွေကတော့မပြီးဆုံးသေးပဲဆက်လက်လုပ်ဆောင်နေသေးဖြစ်ပါတယ်ရှင
်။မိမတင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့တွေ့ဆုံမင်းနိုင်ငံတစ်ခုကိုတင်ဆက်ပေးစမှာတယ်။မြန်မာနိုင်ငံအားခိလိုက်စားမှုတိုက်ဖျက်ရေးမှာတောင်ကိုရီးယားနိုင်ငံနေနဲ့ညီပညာပိုင်းရအကူအညီပေးရေးအားခိလိုက်စားမှုကြိုတင်ကာကွယ်ရေးနဲ့ကိုကြီးသိက္ခာမြင့်တင်ရင်ဆိုင်ရာကျင့်ဝတ်ပညာပေးရေးစာရွေကိုပူးပေါင်းဆောင်ရွက်ဖို့ရှိနေသလိုအင်းဒီချင်းတရုတ်နိုင်ငံကလည်းစာတင်ကျောင်းတွေမှာအားခိလိုက်စားမှုတိုက်ဖျက်ရေးပညာပေးဖျော်ဖြေမှုသင်ခန်းစာနမူနာတွေအပါအဝင်ထိရောက်တဲ့ပညာပေးမှုတွေနဲ့အကူအညီပေးဖို့ရှိနေတယ်ဆိုပြီးတော့အားခိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောဆိုထားပါတယ်။ဒေါက်ခင်စိုးဝင်းကဦးအောင်ကြီးကိုတီးတန့်တွေးဆမေးမြန်းထားတဲ့အပိုင်းလေးကိုတင်ဆက်ပေးချင်ပါတယ်။
ဟုတ်ကဲ့ပါဒီအရေးလိုက်စားမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်ဥထာကြီးမကြခင်ကဒီကိုရီးယားနိုင်ငံကိုခီးစဉ်သွားရောက်ခဲ့တာတွေ့ရပါတယ်အဲ့တော့ဒီကိုရီးယားနိုင်ငံအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံရဲ့အရေးလိုက်စားမှုတိုက်ဖျက်ရေးမှာဘယ်လိုအခန်းကဏ္ဍအနေများဟိုအပါဝင်ကူညီမှုစီစဉ်ထားတာပါလဲရှင
်အဓိကအားဖြင့်တော့မိပညာပိုင်းဆိုင်ရာကူညီဖို့ပေါ့နော် corruption risk assessment လို့ခေါ်တာပေါ့နော်အရေးလိုက်စားမှုနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေတွေကိုစမ်းစစ်တဲ့နည်းပညာပါပဲ။ဒါကဥပဒေတွေစီမင်းစည်းကမ်းတွေနောက်ညွှန်ကြားချက်တွေအမိန့်တွေပေါ့။ဒါတွေကိုကျွန်တော်တို့ကပြန်စမ်းစစ်ရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်
။တောင်ကိုရီးယားနိုင်ငံကတော့ဥပဒေထက်မှာဘယ်သူမှမရှိစေရဆိုတဲ့အတိုင်းပဲသမရဟောင်းကိုတောင်မှသူတို့အရေးယူထားတာတွေ့ရပါတယ်။ဒါတော့သူတို့ရဲ့နမူနာကောင်းတစ်ခုလေးပဲပေါ့နော်။အင်းဒီချင်းတရုတ်နိုင်ငံပေါ့နော်။တရုတ်နိုင်ငံအနေနဲ့လည်းတမ်မကြီးကလာပြီးတော့ဥထာကြီးနဲ့တွေ့တာကိုဒီတင်လာတွေ့လိုက်ရပါတယ်။အဲ့တော့အင်းဒီချင်းတရုတ်နိုင်ငံရဲ့ပေါ့သူပံ့ပိုးကူညီပေါ့သူတို့အနေနဲ့ရောဘယ်လိုများပူးပေါင်းဆောင်ရွက်ဖို့ရှိပါလဲရှင်။
နံပါတ်ကြီးလာတွေ့တာတော့ကျွန်တော်တို့ရဲ့လုပ်ငန်းဆောင်တာအခြေအနေကိုလေ့လာတဲ့သဘောပါပဲ။ဟိုသူလည်းဟိုသတိထားမိတယ်လေ ဟိုကျွန်တော်တို့ကော်မရှင်နေနဲ့အများကြီးအလုပ်လုပ်နေရတယ်ဆိုတော့သူတတိထားမိပါတယ်။နောက်လုပ်ငန်းလည်းထိုက်လျောက်ပေါ့အောင်မြင်မှုရှိတယ်။ဟုတ်လားရှေ့ကိုလည်းတိုးတက်နေတယ်ဆိုတော့သူတတိထားမိပါတယ်။ဒါကြောင့်မို့သူကကျွန်တော်တို့ကိုကူညီလိုတဲ့ဆန္ဒရှိပါတယ်။အဲ့တော့တရုတ်နိုင်ငံကလည်းပဲဒါအားလုံးသိရတဲ့အတိုင်းပဲလေ။ဟို RD လက်ချမှုတက်ဖြစ်ရေးမှာအောင်မြင်တဲ့နမူနာယူဖို့ကောင်းတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။နောက်ကျွန်တော်တို့နဲ့လည်းအိမ်ကြီးချင်းနိုင်ငံဖြစ်တဲ့အခါကျတော့သူတို့ရဲ့ယဉ်ကျေးမှုတလေးတုံ့ပြန်ဆန္ဒနဲ့ကျွန်တော်တို့လည်းပုံကြီးစွာတာဖြစ်တဲ့အတွက်တခြားသောနိုင်ငံတွေရဲ့နမူနာလည်းဆိုင်သူတို့နိုင်ငံရဲ့နမူနာဟာကျွန်တော်တို့အတွက်လည်းပို့ပြီးတော့အသုံးဝင်နိုင်ပါတယ်။အဲ့ဒါကြောင့်မို့သူကဟိုအပြန်အလှန်ဖလှယ်ကြတဲ့သဘောပါပဲ။အဓိကအားဖြင့်လည်းကျွန်တော်တို့အခုဆိုလို့ရှိရင်ကျွန်တော်တို့ကဟိုရင်းပေါ့ကိုချင်းတရားမြင့်တင်ရေးလုပ်ငန်းမှာလုပ်ငန်းစဉ်တစ်ခုအနေနဲ့ကျွန်တော်လက်ရှိလုပ်နေတဲ့လုပ်ငန်းစဉ်ကတော့ဟိုပညာရေးဝန်ကြီးဌာနနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့မူလရရွာဆာပြီးတော့ပေါ့လေကိုချင်းတရားကောင်းမွန်ရေးအတွက်ကိုကျောင်းသင်ခန်းစာတွေပါဒီမှာထပ်ဆင်းသင်ကြားဖို့ဆိုတဲ့ကိစ္စတွေရှိတယ်အဲ့ဒါကတော့ entertainment ဆိုတဲ့ program လေးတစ်ခုပေါ့နော်ကိုချင်းတရားကောင်းမွန်ရေးအတွက်ကလေးသင်ငယ်တွေကိုဖြည့်ဖြည့်လုပ်ငန်းလေးနဲ့ဆက်ဆက်ပြီးတော့တစ်နှစ်လုံးမှမှအချိန်၄နာရီလောက်ပေါ့ပုံပြောတာတွေနော်ကြပြရွတ်တာတွေအသချင်းဆိုတာတွေပြဿနာကလေးတွေလုပ်တာတွေအဲ့ဒီ activity လေးတွေကိုဒီဟိုကိုချင်းတရားကောင်းမွန်ရေးကိုချင်းသိက္ခာမြင့်တင်ရေးဆိုတဲ့လုပ်ငန်းတွေနဲ့ဆက်ဆက်ပြီးတော့မှဟိုတင် जा ပေးနိုင်ဖို့အတွက်ဆရာကိုင်းဆောင်တို့ကျွန်တော်တို့ရေးဆွဲနေတာရှိပါတယ်အဲ့ဒါကိုလည်းပဲဟိုတရုတ်ပြည်သူမနိုင်ငံကဟိုအချက်လက်ကလေးအကူအညီပေးတာရှိပါတယ်တို့မှလည်းဒီလိုလုပ်ငန်းတွေရှိတယ်လေအဲ့တော့အဲ့ဒီတို့ရဲ့လုပ်ငန်းတွေနဲ့လက်ရှိကြောင်းညီညွတ်တဲ့အတွက်အကျိုးအချက်လက်ကလေးတွေညွှန်ဝေပေးတာရှိပါတယ်အလားတူပဲနောက်ထပ်လိုအပ်တဲ့အချက်လက်တွေလည်းဆက်ပြီးတော့လေ့လာဖို့ပါညာဆိုတာမျိုးပေါ့လေဒီလိုလေးတွေကျွန်တော်တို့ဖိတ်ကြားသွားတာပဲရှိပါတယ
်အခိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးနဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီညနေအတွက်သတင်းလာတွေကတော့ဒီလောက်ပါပဲရှင်ဒီညနေခင်းအတန်လွင့်အစီအစဉ်ပြပြချင်းည9နာရီမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်သလို Democratic မြန်မာအတန် TVB ကလည်းထုတ်လည်ပေးနေပါတယ်ရှင်အခုတော့ဒီနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာချက်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါလိမ့်မယ်
။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စခန်းတွေကိုဖျက်သိမ်းရေးထံမြင့်တင်ဆောင်ရွက်နေမဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးဆွေးနွေးပြောဆိုမှုတွေအဆင်ပြေနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုလည်းဒီသတင်းပတ်ထက်မှာပဲမြို့တော်ပျုံယန်းကိုတတိယအကြိမ်ဖြစ်ခီးသွားဖို့ရှိနေပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြည်ထနာကလူသားချင်းစာနာထောက်ထားမှုအကူအညီတစ်ခုတည်းနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ဘဲအားလုံးပါဝင်တဲ့နိုင်ငံရေးအရာဖြည့်ရှင်းချက်တွေလိုအပ်တယ်လို့နိုင်ငံတကာကြက်ချင်ကြီးအသင်း ICRC အကြီးအကဲကအဒီကနေ့ပြောဆိုသွားပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နယ်ကတဘာဝကြောက်လှန်ကူတစ်ခုတည်းဝင်သွားပြီးတဲ့နောက်ပျောက်ဆုံးခဲ့တဲ့လူငယ်ဘောလုံးအသင်းဝင်၁၂ဦးနဲ့နှီးပြတို့ကိုဆက်ရက်အကြာမှာအသက်ရှင်လည်းပြန်ပြီးတော့တွေ့ထားပါပြီသူတို့အားလုံးအတွက်အခုတော့ကိုကံဆွမ်းအားမြင့်တင်တဲ့ဂျဲလ်တွေပေးထားတယ်လို့လည်းသတင်းဌာနတွေကဖော်ပြနေကြပါတယ်မလေးရှားနိုင်ငံရဲ့စီးပွားရေးလုပ်ငန်းကြီး 1MDB ရဲ့ဒေါ်လာတန်းထောင်နဲ့ချီပါဝင်ပတ်သက်နေတဲ့အရှုံးတော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ကိုရဲကဒီကနေ့ဖမ်းဆီးလိုက်ပါတယ်ရှင်
သတင်းကြေညာကောမတ်တကီထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်နေကတော့ည9နာရီ10နာရီအထိလိုင်းတိုမီတာ24 25နဲ့50 dB ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်နားဆင်တဲ့တောတာရှင်ပေါင်းပေါင်းထူးပဲကျေးဇူးတင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆုံပါအောင်ပဲရှင်
This program has come to you from the Voice of America, Washington. From Washington.